အမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့2019ခုနှစ်အမေရိကန်ဂျူနီယာလူငယ်ကောက်သီးပြိုင်ပွဲမှာကတော့မြန်မာနိုင်ငံကကိုဟင်းစီစုကအနိုင်ရပြီးတော့ကမ္ဘာအဆင့်သတ်မှတ်ချက်မှာနံပါတ်1ကစားသမားဖြစ်သွားပါတယ်2019အမေရိကန်ဂျူနီယာလူငယ်ကောက်သီးပြိုင်ပွဲကိုဒသမ28ရက်နေ့ကနေ31ရက်နေ့အထိဖလော်ရီဒါပြည်နယ်စိန့်အော်ဂတ်စတင်မြို့မှာ300ကျော်ကျင်းပခဲ့ပြီးတော့ကိုဟင်းစီစုကသတ်မှတ်ရိုက်ချက်အတိုင်းစုစုပေါင်းရိုက်ချက်216ချက်နဲ့ပိုးဆွဲခဲ့တာဖြစ်ပါတယ်ဒီပွဲနိုင်လိုက်တဲ့အတွက်သူဟာကမ္ဘာအဆင့်1လူငယ်ကောက်သီးကစားသမားလည်းဖြစ်လာခဲ့ပါတယ်ဒီလိုအနိုင်ရပြီးတော့ကမ္ဘာအဆင့်1ဖြစ်လာတဲ့အပေါ်မှာကိုဟင်းစီစုက VOA ကိုအခုလိုပြောပါတယ
်ဒါဒီကတော့ကွယ်ဟိုဒါပြောတာဝန်တာလို့ပြောဆိုဟိုချန်ပီယံဖြစ်တယ်မကဘူးကွယ်ဟိုအခု World Junior Ranking မှာ Number 1 ထိတက်သွားတော့ဘာပြောကွယ်ဟို Goal to accomplish တော့ဒီလိုမျိုးဖြစ်ဖို့လည်းကျွန်တော်တော်တော်ကြိုးစားရပါတယ်အဲဒါလာတော့ကြော်ပြီးတော့လေကျွန်တော်ကရန်ကုန်မှာဒီပွဲတည်းကျွန်တော်ပိုက်တဲ့ကိုနေတိုင်းရတယ်လို့မနေ့ကနေဟိုညတိကျွန်တော်နေတိုင်းရတယ်ကျွန်တော်ဒီပွဲအေးကြီးတယ်ဆိုတော့ပြီးတော့ဒီရောက်တော့လေအမေရိကရောက်တော့လေကျွန်တော်အဲ့ဟိုကျွန်တော်ရောက်တော့အွန်လိုင်းလို့မှာနေတော့အွန်လိုင်းလို့မှာနေတိုင်းအဲ့ဟိုချန်ပီယံဖြစ်သွားပြီးတော့လေနေတိုင်းပြည်ရဲ့ဒီပွဲတော့ဒီမှာလည်းနေအောင်လည်းအားကြအောင်လည်းအဲ့မှာလေ့ကျင့်တော့
ဒီပြိုင်ပွဲမှာအိုက်စ်လန်နိုင်ငံကစစ်ဂါဒါကာရစင်နဲ့အမေရိကန်က James Palladio တို့က223ချက်နဲ့ပူးတွဲဒုတိယရခဲ့ပါတယ်။ဒီပြိုင်ပွဲကိုတော့နိုင်ငံပေါင်း20ကျော်ကလူငယ်ကောက်စည်းကစားသမားပေါင်း50ကျော်ဝင်ပြိုင်ခဲ့ပြီးတော့မြန်မာနိုင်ငံကကိုဟင်းစီစုပါဝင်ကိုကောင်းမြတ်ဖြူကိုဖြူးစံနဲ့ကိုမင်းတန်းလင်အောင်တို့ဝင်ပြိုင်ခဲ့သလိုအမျိုးသမီးဘက်မှာတော့မဖူးပွင့်ရည်ခိုင်ကအဆင့်6ရခဲ့ပါတယ်ခင်ဗျာ။